နိုင်ငံရှိခုရောကခီးသွားတဲ့အမေရိကန်ပြည်အောင်စုအတွင်းဝင်ရောက်ခွင့်အပေါ်ကန့်သက်ချက်တွေပြဋ္ဌာန်းလိုက်တဲ့ခီးသွားလာခွင့်တားမြစ်မှုပြင်ဆင်ချက်ကိုမနေ့တနင်္ဂနွေနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်ပါတယ်။ဒီကန့်သက်ချက်တွေကအောက်တိုဘာလ18ရက်နေ့မှာစတင်တက်ရောက်မှာဖြစ်ပြီးချက်၊အီရန်၊လီဗျာ၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ရေမင်းနိုင်ငံတို့ကပြည်သူတွေအပေါ်တက်ရောက်မှုရှိမှာပါ။အချမ်းဖက်ဝါရဆိုင်ရာနဲ့တခြားကိစ္စရပ်တွေမှာအမေရိကန်နဲ့တရင်အချက်လက်မျှဝေဖို့နိုင်ငံသုံးနိုင်ငံတို့ကညှင်းဆန်လာလို့လဲအမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။မွတ်စလင်အများစုနေထိုင်ရာနိုင်ငံ6ခုကလူတွေကိုပြည်ဝင်ခွင့်ယာယီကန့်သတ်မိန့်ကရပ်ပေါင်း90ပြည်ပြည်တက်တန်းကုန်သွားပြီတဲ့နောက်မနစ်တင်းင်းကနေနေနှောင်းပိုင်းမှာအခုကြေညာချက်တွေထွက်လာတာပါ။အမေရိကန်သမ္မတအနေနဲ့နိုင်ငံနဲ့ပြည်သူတွေရဲ့လုံခြုံရေးနဲ့အကျိုးစီးပွားကိုကာကွယ်ရမှာဖြစ်တဲ့အကြောင်းသမ္မတထရန့်ကကြေညာချက်တွေမှာပြောဆိုပါတယ်။အသေးချာစီစဉ်ပြီးပြင်းထန်တဲ့ဒီတမ်းမြင့်ချက်တွေဟာဆိုရင်လုံခြုံရေးတိုးမြင့်နိုင်ရေးအမေရိကန်နဲ့အတူလက်တွဲဆောင်ရွက်ကြဖို့နိုင်ငံခြားအစိုးရတွေကိုသတင်းစကားပေးလိုက်တာဖြစ်တယ်လို့သမ္မတထရန့်ကပြောထားပါတယ်။ခီးသွားလာခွင့်တမ်းမြစ်ချက်တဲ့မှာဆူဒန်ကိုတမ်းမြစ်နိုင်ငံစင်ကပိတ်ဖြတ်ပေးလိုက်ပြီးချက်၊ဗင်နီဇွဲလားနဲ့မြောက်ကိုရီးယားတို့ကိုထပ်ပေါင်းလိုက်တာဖြစ်ပါတယ်။အစောပိုင်းညွှန်ကြားချက်မှာတော့အီရန်၊လီဗျာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ရေမင်နိုင်ငံတို့ကလူတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းမှာနေထိုင်သူတွေနဲ့ဆွေမျိုးတော်ဆက်ကြောင်းခိုင်မာတဲ့အထောက်အထားရှိသူတွေကအပ၊ကျန်တဲ့လူတွေအလုံးကိုပြည်ဝင်ခွင့်တမ်းမြစ်တာဖြစ်ပါတယ်ရှင်။